ရှမ်းမြောက်မူဆေ105မိုင်ကုန်းသွေးစုံမှာရှိတဲ့မိုင်းယူကြီးရွာမှာဒီဇင်ဘာ26ရက်မနေ့ကလက်နက်ကြီးကြားရောက်ပောက်ကွဲခဲ့တဲ့အတွက်ဒေသခံ3ဦးသေဆုံးခဲ့တယ်လို့ရှမ်းမြောက်လူမှုကူညီအဖွဲ့တစ်ခုရဲ့တာဝန်ခံက VOA ကိုအခုလိုပြောပါတယ
်။မိုင်းယူကတော့လက်နက်ကြီးကြားရောက်ပောက်ကွဲတဲ့လက်နက်ကြီးလည်းတော့မသိဘူးကွာ။သမန်းဆိုင်ကိုကြားတယ်တဲ့လူပေါင်းသေးတယ်လေယောက်ကဟိုပေါ်ဆွင့်ရတယ်ဆိုတဲ့အင်ဂျင်ထွက်လို့ရှိရင်နေ့စီစီနောက်ပြီးဘယ်ဖွယ်မှမကြည့်ရနဲ့လမ်းပေါ်တက်တဲ့လူပါနော်အကုန်ပြည့်နေတော့ခက်ခသားပ
ြတနင်္လာနေ့ကလည်းမူဆေနဲ့မိုင်းယူချားကတုံခန့်ရွာကိုလေချောင်းကနေလာရောက်ပြစ်ခတ်ခဲ့တဲ့အတွက်တေဆုံဒဏ်ရာရသူတွေရှိနိုင်ပေမဲ့အဆက်အသွယ်လုပ်လို့မရတဲ့အတွက်ကြောင့်အခြေအနေမှမသိရပဲစိုးရိမ်နေရတယ်လို့လည်းပြောပါတယ်ရှမ်းပြည်မြောက်ပိုင်းမူဆေတဝိုက်မှာဒီရပိုင်းအတွင်းမှာကြီးမားတဲ့တိုက်ပွဲတွေမရှိပေမဲ့လက်နက်ငယ်နဲ့အပြန်အလှန်ပြစ်ခတ်တာမျိုးကတော့ရက်ဆက်ရှိနေတယ်လို့ဒေသခံတွေကပြောပါတယ်နံပါတ်2ကုတ်ခိုင်ကြောင်မဲလာရှုမှာလည်းမနေ့ကတိုက်ပွဲအချို့ရှိနေခဲ့ပြီးတော့စစ်ကောင်စီဘက်ကလည်းဂျက်လီရင်နဲ့ပြစ်ခတ်ခဲ့တာတွေရှိကြောင်းညီနောင်မဟာမိတ်၃ဖွဲ့ကသတင်းထုတ်ပြန်ထားပါတယ်ရှမ်းပြည်မြောက်ပိုင်းကလောက်ကင်မြို့ရဲ့နေရအများစုကိုတော့ MNDA ကိုကန်လက်နက်ကင်အဖွဲ့ကတင်ပိုက်ထားနိုင်ပြီလို့ဒေတာအခြေဆိုင်သတင်းတချို့ကရေးသားနေကြပါတယ်လေရင်နဲ့ဘုံကျဲတာလက်နက်ကြီးပစ်ခတ်တာတွေကြောင့်လောက်ကင်မြို့ရဲ့နေရတော်တော်များများပျက်စီးနေပြီးလူသေဆုံးမှုတွေလည်းရှိနေတယ်လို့လူမှုကူညီအဖွဲ့တွေကပြောပါတယ်